အစိုးရနဲ့ပြစ်ခတ်ရဆဲရေးဆွေးနွေးနေဆဲဖြစ်တဲ့ KIO ကလက်ဗရောင်းတောင်စီမံကိန်းကိုကန့်ကွက်ဆန္ဒပြခဲ့ကြတဲ့တန်ဃာတော်တွေနဲ့ဒေသခံပြည်သူတွေအပေါ်အာဏာပိုင်တွေကအကြမ်းဖက်ဖြိုခွင်းခဲ့တဲ့ကိစ္စကိုကန့်ကွက်ကြောင်းဒီကနေ့မှပဲကြေညာချက်ထုတ်ပြန်ခဲ့တာပါ။ဒါဟာလက်ဗရောင်းတောင်ရေးနဲ့ပတ်သက်ပြီးတိုင်းရင်းသားလက်နက်ကင်တပ်ဖွဲ့တွေကပထမဦးဆုံးထုတ်ပြန်လိုက်တာလည်းဖြစ်ပါတယ်။လက်တလောထုတ်ပြန်လိုက်တဲ့ KIO ရဲ့သဘောထားနဲ့ကချင်ပြည်နယ်ရင်းကနိုင်ငံရေးစီရင်နောက်ဆုံးအခြေအနေတွေကိုဆက်သွယ်စုံစမ်းထားတဲ့ကိုမိုးစော်ကပြောပြပေးပါအောင်ရှင်
။ဟုတ်ကဲ့လေဘရောင်းတောင်အရေးမှာအစိုးရကအကြမ်းဖက်နှိမ်နှင်းခဲ့တာကြောင့်ပြည်တွင်းပြည်ပကကန့်ကွက်ဆန္ဒပြတာတွေတိုးမြင့်လာနေချိန်မှာပဲ KIO ကအစိုးရရဲ့လုံရောက်ပေါ်ရှုံချကြောင်းသဘောထားထုတ်ပြန်လိုက်တာဖြစ်ပါတယ်။လေဘရောင်းတောင်အရေးအပေါ်အဖွဲ့အစည်းရဲ့သဘောထားကိုတော့ KIO အဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဦးလာနန်ကအခုလိုပြောပါတယ်။
ဒီကဘက်ကပြည်ရင်ပြောင်းလဲရေလုံနေဆိုကိစ္စပေါ်မှာဝတ်ထားတဲ့ဝတ်တွေပြောင်းလဲတဲ့ပုံစံလည်းပဲတွေ့ရတယ်။အဲဒီရုပ်အတွင်သဏ္ဍာန်ပဲပြောင်းလဲတယ်။အတွင်ဘက်မှာရှိတဲ့သူရဲ့ policy ဘိုင်းဆိုင်တဲ့ပတ်သက်ပြီးတော့ဘာမှပြောင်းလဲမှုတော့မတွေ့သေးဘူး။မြန်မာနိုင်ငံမှာဒါလုံခဲ့တဲ့စစ်စစ်ဆူရခိမှလည်းဒီကိစ္စတွေကတော်တော်များများဖြစ်ခဲ့ဘူးတဲ့။ဒီလက်ပတ်တောင်ကိစ္စမှာတော့ပို့ပြီးတော့ဆူသွားတဲ့ကိစ္စပါလဲဆိုတော့ဒီလူထုပါဝင်တန်ကားတို့တော်တော်များများဟာမြင်တွေ့ရတဲ့လူပုဂ္ဂိုလ်အလုံးအောင်းဝမြင်တဲ့ကြောင်ယုံထိတ်လန့်တဲ့တဏ္ဍဖြစ်အောင်ကြံပိတ်နေတဲ့ကိစ္စပေါ်မှာကျွန်တော်တို့ကြည့်ရဲဘယ်တော့လူကလုံးဝလက်မခံတဲ့ကိစ္စတစ်ခုပ
ါမြန်မာနိုင်ငံအတွင်းမှာလက်ဘရောင်းတောင်လိုလူထုလက်မခံတဲ့စီမံကိန်းတွေအများပြားရှိနေကြောင်းနဲ့လူထုကဒီစီမံကိန်းတွေကိုစက်ကျင်ဆန္ဒပြလို့အစိုးရကအကြမ်းဖက်နှိမ်နှင်းမယ်ဆိုရင် KIO ကဆက်လက်ကန့်ကွက်သွားမှာဖြစ်ကြောင်းလည်းသူကဆက်ပြောပါတယ
်ဒီလုံးပိုင်ကိန်းကိုချမှတ်ပေးထားတဲ့ဖြစ်စွာနေပြီးတော့လူထုပေါ်မှာဘယ်လိုဆက်ဆံခဲ့တယ်ဘယ်လိုနှိမ့်ကွက်ခဲ့တယ်ဆိုတဲ့အခြေအနေအကြောင်းရည်ကြောင့်ပဲဒီလက်ဖတ်တော်ကိစ္စပေါ်လာတဲ့ကိစ္စပါအဲ့ဒီလက်ဖတ်တော်ကိစ္စနဲ့ပုံစံတူတဲ့တခြားဒီစီမံကိန်းတွေများရှိပါသေးတယ်တို့ကချင်းပြည်နယ်မှာလည်းဒီပုံတွေတက်မှာဆိုရင်ဧကတိန်းနဲ့ချီပြီးပါပဲအတမတိန်းယူတာမျိုးလုပ်တယ်ခင်ဗျာဒါကြောင့်မို့ဒီအာနာရှိတဲ့ပုဂ္ဂိုလ်တွေနဲ့ပူးပေါင်းပြီးမှပဲလူထုကိုမျက်ကွယ်ပြုပြီးပါပဲဒီမတရားလုပ်တဲ့ကိစ္စအလုံးဟာဒီပုံစံနဲ့ပဲဒီချက်တရားဆက်ပြီးပေါ်လာမှာပါဒီလူတို့ဆန္ဒပေါ်ထုတ်တဲ့နေရာမှာလဲဟိုဆူရနေပြီးပါသူတို့စစ်တပ်နဲ့ထိတ်သက်ဖြစ်လာမဲ့သတ္တါဆိုရင်တော့ဘယ်လူမှရှောင်လွှဲလို့မရဘဲနဲ့ဟိုနိုင်ငံတကာနေပြီးတော့စန့်ကျင်ထားတဲ့လုံထုံးလုံနေတဲ့သူဆက်ပြီးတော့လုံသွားကြမှာပါအဲ့လိုဟာမျိုးလုံတဲ့အခါမှာတော့ဒီလိုဘက်ကတော့အမြဲတမ်းစောင့်ကြည့်ပြီးပါပဲဟိုကန့်ကွက်တာမျိုးဆုံးဖြတ်တာမျိုးဆက်ပြီးလုံသွားမှုပဲရှိတယ်ခင်ဗျာ
လောလောဆယ်မှာတော့ကချင်ပြည်နယ်အတွင်းမှာတိုက်ပွဲတွေဟာဆက်လက်ဖြစ်ပွားနေပြီးဒီအပိုင်းတွေအတွင်းမှာပုံမူပြင်းထန်လာနေတယ်လို့ဦးလာနန်ကပြောပါတယ်
ဆရာစစ်တပ်ကြီးကတော့ normal လားလေးရနဲ့စပြီးတော့သူတက်ရင်းနေတော်တော်များများပြန်ထူးတယ်စစ်စင်ရအများကြီးလုံနေကြတယ်သူထူးထူးခြားခြားလုံနေတဲ့ကိစ္စတော့ဒီဝိုင်းမော်မြို့နယ်နဲ့စုံမြို့နယ်အတွင်းမှာတိုက်ပွဲတွေကအခု3ရက်4ရက်ဆက်တက်ဖြစ်သွားပြီသူကတော့စခန်းတိတ်တိုက်ပွဲတွေတော်များလုံနေကြတယ်အင်အားတော့သူကိုသူတို့ခံမှန်းတာတော့900ထက်မနေဘူးတဲ့အင်အားတွေလည်းလုံနေကြတယ်ဟိုခလာရ73တို့ခလာရ316တို့ပေါ့ဗျာနောက်ပြီးတော့ဒီမနေ့ကညနေပိုင်းနေပြီးတော့ဝိုင်းမော်ဘဲကနေပြီးတော့အင်အား150ဆိုဆက်ပြီးတော့ပူလာပြီးလုံတယ်နောက်ပြီးတော့လာရှိပဲလာနေပြီတက်လာတယ်ဒီတမကူကူလဲအောက်ခံနေဝင်လာတာမျိုးရှိတယ်ဟိုအဲ့မှာလဲဟင်အားနေရာ၄ပါးလောက်ရှိတယ်အဲ့ဒါမနေ့ကသူတို့ဒီဟိုကချင်ပြည်နယ်မှာစီယူနယ်တွင်းကိုသူတို့ဝင်ရောက်သွားကြပြီ
တချိန်တည်းမှာပဲဖကန့်ဒေတာဘက်မှာအစိုးရဘက်ကတက်အင်အားတိုးလာတာတွေရှိနေတယ်လို့ပန်ဝါဒေတာဘက်မှာလဲတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်နေတယ်လို့ပြောပါတယ် KIO နဲ့မြန်မာအစိုးရကိုယ်စားလှယ်အဖွဲ့ဟာပြီးခဲ့တဲ့အောက်တိုဘာလကတရုတ်နိုင်ငံရွှေလီမြို့မှာနောက်ဆုံးတွေ့ဆုံဆွေးနွေးခဲ့ပြီးနိုင်ငံရေးဆွေးနွေးပွဲတွေဆက်လက်ဆောင်ရွက်ဖို့နှစ်ဖက်သဘောတူထားပေမဲ့နောက်တစ်ချိန်ထပ်မံဆွေးနွေးဖို့ကတော့အခုချိန်ထိမရေမရာရှိနေဆဲဖြစ်ပါတယ်။ KIO အဖွဲ့ဟာ1994ခုနှစ်ကနေ18နှစ်ကြာပြစ်ခတ်ရဆဲပြီးတဲ့နောက်ပြီးခဲ့တဲ့နှစ်ဇွန်လကတိုက်ပွဲတွေပြန်ဆခဲ့တာဖြစ်ပါတယ်။ဒီနှစ်ကျော်ကြာစစ်ပွဲအတွင်းမှာတော့ပြည်내အဆင့်နဲ့3ချိန်ပြည်ထောင်စုအဆင့်နဲ့4ချိန်အလွတ်တဘော3ချိန်လောက်ဆွေးနွေးခဲ့ပေမဲ့ခုချိန်ထိတော့တိကျတဲ့သဘောတူညီချက်တွေမရသေးပဲတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပါတယ်ဒီတိုက်ပွဲတွေကြောင့်ဒေသခံပြည်သူတသိန်းလောက်ဟာတရုတ်မြန်မာနယ်စပ်နဲ့မြစ်ကြီးနားဗမော်ဝိုင်းမော်စတဲ့မြို့တွေကိုရှောင်တိန်ခိုးလုံနေကြရပါတယ်